Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒီမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်တဲ့အတူချင်ညာပါမယ်ဆော်ဒီသတင်းတောက်သိဆုံးရမှုနဲ့ပတ်သက်ပြီးဆော်ဒီဘက်ကရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်အမေရိကန်ပါဝါဘောထီမနေ့ကဖွင့်လာမှာတော့ဘသူမှမပေါက်ခဲ့တာကြောင့်စုကြီးကတန်း600ကျော်သွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြေဝကျုံမော့ကိုဖျက်ပြီးတိုက်ခတ်လာမဲ့မုံတိုင်းငယ်ကြောင့်ရန်ကုန်အရာဝတီဘကိုးတနင်းသာရီကရင်မုံပြည်နယ်ဒီမှာလေပြင်းနဲ့မိုးသဲထန်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကကြိုတင်ခန့်မှန်းပါတယ်။အဲ
နောက်ပိုင်းရေးကြည့်တာကကျွန်တော်တို့ဆိုရင်ကမင်းလားပင်တွေတော့ရောက်သွားရင်တို့ကမုံတိုင်းကဖြစ်တဲ့တော့မုံတိုင်းများဖြစ်မလားလို့စောင့်ကြည့်ကြတော့ဒီလိုလိုက်နေလေမုံတိုင်းကျွင်းကြံနဲ့ပြောလို့ရတယ်အခြေတွေ့တွေနဲ့
ဒီအကြောင်းသတင်းနဲ့ပြပချင်းမှာတင်ဆက်သွားဖို့ရှိတယ်လို့မြမရေးရဆွေးနွေးကမ်းမြမပြည်မပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလောအထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ရအောင်ပါ။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စင်ဝင်ရောက်အတွင်းမှာဆော်ဒီသတင်းတောက်ဂျမဲကာရှိုဂီတေဆုံးခဲ့ရမှုအပေါ်ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။လိန်လေလှည့်ပြားခဲ့တယ်ဆိုတာရှင်းပါတယ်လို့သမ္မတထရန့်ကပြောဆိုတာပါ။ဒါပေမဲ့လည်းဆော်ဒီအာရေဗျနိုင်ငံဟာအမေရိကန်ရဲ့ဆယ်စုနှစ်နဲ့ချီတည်ရှိလာတဲ့မဟာမိတ်ဖြစ်တယ်လို့အမေရိကန်သမ္မတကမနေ့စနေနေ့နောက်ပိုင်းဝါရှင်တန်ပို့စ်သတင်းစာကိုပြောဆိုပါတယ်။သတင်းနောက်ကရှိုဂီကိုတတ်ဖို့ဆော်ဒီအင်ရှစ်ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီတရှိုးတွေကိုမညွန်ကြားခဲ့ဘူးဆိုတာလည်းဖြစ်နိုင်တယ်လို့သမ္မတထရန့်ကပြောဆိုပါတယ်။ Sorry အင်ရှိဆန်မှာတာဝန်ရှိတယ်တာဝန်မရှိဘူးဆိုတာကိုသူ့ကိုတင်ပြထားတာမရှိတဲ့အကြောင်း So အင်ရှိဆန်ရဲ့တာဝန်ကင်းတယ်ဆိုရင်တော့ကောင်းမှာဖြစ်ပြီးအခုချိန်ထိတော့အဲ့ဒီအခြေအနေကိုမရောက်သေးဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။ကာရှိုဂီတည်ဆုံးကြောင်း Saudi Arabia ဘက်ကပထမဆုံးဝန်ခံပြောဆိုထားတဲ့ပြီးခဲ့တဲ့စနေနေ့အစောပိုင်းမှာတော့တရင်းနောက်ကာရှိုဂီကအောက်တိုဘာလ2ရက်နေ့ကဆော်ဒီကောင်စစ်ဝင်ရုံးထဲကိုဝင်ရောက်လာပြီးတဲ့နောက်အချင်းများရင်ဖြစ်တာမှာတည်ဆုံသွားတာလို့ဆော်ဒီဘက်ကရှင်းလင်းခဲ့တာပါ။ဆော်ဒီအာရေဗျဘက်ကရှင်းလင်းချက်အပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာပါတယ်။ဝေဖန်သူတွေကတော့ဆော်ဒီတရှု15ယောက်ကတရင်းနောက်ကာရှိုဂီနဲ့တွေ့ဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့ကိုလေယာဉ်နဲ့ဘလူးပုံစံနဲ့ရောက်လာပြီးဆော်ဒီအင်ရှစ်ဆန်မတိပဲသဘောတူညီချက်မရှိပဲကာရှိုဂီကိုဘာကြောင့်တတ်ပြက်လိုက်တယ်လဲဆိုတဲ့အပေါ်မှာမေးခွန်းထုတ်နေကြပါတယ်။သတင်းနောက်ကာရှိုဂီတည်ဆုံးမှုနဲ့ဆက်နွယ်ပြီးအဓိကကျတဲ့အရာရှိ9ယောက်ကိုရာထူးကဖယ်ရှားလိုက်ပြီး18ယောက်ကိုတော့ဖမ်းဆီးထားတယ်လို့လည်းဆော်ဒီအာရေဗျဘက်ကပြောဆိုထားပါတယ်ရှင်
။ဒါလည်းပြနျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေတုံ့ထွက်ဖို့လုပ်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့ရုရှားဘက်ကဘလို့ချိုးဖောက်ခဲ့သလဲဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။ရုရှားဆိုရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအနည်းရှိတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးဒီကနေ့မှာတုံ့ပြန်လိုက်ပါတယ်။ဒီသဘောတူစာချုပ်ကို1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေကဆွေးနွေးသဘောတူခဲ့တာဖြစ်ပြီးတော့နိုင်ငံလုံးကတာတူတာလက်ပြင့်နဲ့နျူကလ িয়ার နဲ့တိုက်ခိုက်ရေးဒုံးကျည်တွေဖျက်သိမ်းဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ပြီးသူတို့ဟာနှစ်ပေါင်းများစွာကလေးကချိုးဖောက်ခဲ့တာဖြစ်ကြောင်းသူတို့ဘက်ကဒီနျူကလ িয়ার သဘောတူညီမှုကိုချိုးဖောက်တာကိုကျွန်တော်တို့ခွင့်ပြုမှာမဟုတ်သလိုကျွန်တော်တို့ခွင့်မပြုထားတဲ့လက်နက်တွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကနေဗာဒါပြည်နယ်ကအခုမျိုးလူလူစုဝေးဘွဲ့အတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်ကဒီလက်နက်တွေထုတ်လုပ်တာကိုရပ်တန့်ဖို့သဘောမတူဘူးဆိုရင်အမေရိကန်အနေနဲ့လက်နက်တွေထုတ်လုပ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ရုရှားဘက်ကတော့သူတို့အနေနဲ့သဘောတူစာချုပ်ကိုချိုးဖောက်ခြင်းမရှိဘူးဆိုပြီးတော့ငြင်းဆိုထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာမနေ့စနေနေ့ကချင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာမဲမပေးလိုက်ရသူတွေမဲပေးနိုင်ဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာဒုတိယမြောက်နေ့အဖြစ်ဆက်ပြီးချင်းပနေပါတယ်။မနေ့စနေနေ့ကတော့လူပေါင်း3,000လောက်မဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းမဲယုံတွေမဖွင့်နိုင်ခဲ့တာနဲ့မဲပေးဆက်ချွေရွံ့တာတွေအပါအဝင်အခက်အခဲတွေတော့ရှိခဲ့ပါတယ်။ မဲဆန္ဒရှင်တွေနဲ့မဲယုံတွေအပေါ်တက်ခိုက်မှုတွေအတွင်းအနည်းဆုံးလူ15ဦးသေဆုံးပြီးဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။မဲယုံတွေနဲ့ရွေးကောက်ပွဲဆန္ဒလှုပ်ရှားမှုတွေအလုံးကိုတိုက်ခိုက်မယ်လို့တာလီဘန်တို့ဘက်ကလည်းချင်းချောက်ထားတာပါ။ဒီလိုချင်းချောက်မှုတွေရှိပေမဲ့လည်းမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေကတော့မဲထွက်ပေးခဲ့ကြပါတယ်။အပြီးသက်မဲရလက်တွေကတော့သတင်းပတ်နဲ့ချီစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်။တာလီဘန်တို့ဘက်ကသူတို့လက်ချက်လို့ပြောဆိုထားတဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကဩဇာကြီးတဲ့ဗိုလ်ချုပ်အဗ်ဒူရာဇစ်လုံခြံခန့်ခဲ့ရပြီးနောက်မှာတော့ကန်တာဟာပြည်နယ်ကမဲပေးပွဲတွေကိုသတင်းတပတ်နောက်ဆုတ်ထားပါတယ်။ဂါဇနီပြည်နယ်မှာတော့ဒေသခံလူလူကြားနိုင်ငံရေးဆိုင်ရာအငင်းပွားမှုတွေကြောင့်ရွေးကောက်ပွဲတွေကိုနောက်နေ့အထိရွှေ့ဆိုင်းထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေအာဖဂန်နိုင်ငံတဝန်းမှာဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့မေလကိုယ်စလဲလောင်းတင်သွင်းမှုတွေစတင်ခြင်းကဆလို့နိုင်ငံတဝန်တိုက်ခိုက်မှုတွေအတွင်းရွေးကောက်ပွဲကိုယ်စလဲလောင်း၁၀ဦးနဲ့ထောက်ခံသူဒါဇင်နဲ့ချီတည်ဆုံခဲ့ရပါတယ်။နိုင်ငံတဝန်ကမဲယုံပေါင်း9100ရဲ့လုံခြုံရေးအတွက်အစိုးရဘက်ကလုံခြုံရေးဝန်ထမ်း9000အသုံးပြုထားပါတယ်။မူလကမဲယုံပေါင်း9000ကျော်ဖွင့်ဖို့စီစဉ်ခဲ့ပေမဲ့လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေကြောင့်ချင်းချောက်မှုတွေကြောင့်မဲယုံအရေးအတွက်ကိုရှော့ချခဲ့ရတာဖြစ်ပါတယ်။လွတ်တော်နေရာ249နေရာအတွက်ကိုယ်စလဲပေါင်း2500ရှင်ပြိုင်နေကြပါတယ်ရှင်
။ဂေါ်ဒီမာလာနဲ့မက္ဆီကိုနိုင်ငံနယ်စပ်ကတရားမှာဖိမိနေတဲ့ရှင်ပြောင်းချေချသူတို့ဟာစနေနေ့ကတော့မက္ဆီကိုနိုင်ငံနဲ့ကိုရေခူးပြီးတော့ဝင်ခဲ့ကြပါတယ်။တချို့တွေကတော့ဒေသခံတွေကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြဖိပြီးတော့တာယာတွေနဲ့လှုပ်ထားတဲ့ဖောင်တွေနဲ့ဖျက်ကူးခဲ့ကြတာပါ။မက္ဆီကိုရဲတပ်ဖွဲ့ကလူဖျက်ကူးတာတွေကိုတွေ့ရမယ်လေတရားပေါ်မှာရှိတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုထိနေရတာကြောင့်မတားဆီးနိုင်ခဲ့ပါဘူး။ဒီလူတွေဟာအမေရိကန်နိုင်ငံကိုသွားဖို့အတွက်မက္ဆီကိုနိုင်ငံထဲကိုဝင်နိုင်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဟွန်ဒူရက်စ်နိုင်ငံကနေစတင်ပြီးတော့အခုတခါအခါမှာဂေါ်ဒီမာလာနိုင်ငံကိုရောက်နေတဲ့ဒီအခြေချနေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုကိုမရောက်ခင်မှာတားဆီးရတန်းပြစ်ရမယ်ဆိုပြီးတော့အမေရိကန်သမ္မတထရမ့်ကသတိပေးပါတယ်။ဒီရွှေပြောင်းအခြေချနေထိုင်သူတွေရဲ့အရေးကိစ္စဟာလာမယ့်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေမှာဖြေရှင်းရမယ့်နိုင်ငံရေးပြဿနာတစ်ရပ်ဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးတော့ဒေသတွေမှာပြေးနေတဲ့အခွင့်အရေးတွေကိုဖျက်တောက်ပြန်မှာပြစ်ပြကြောင်းတကယ်လို့မက္ကဆီကိုအနေနဲ့အဲ့လူတွေကိုမတားဆီးနိုင်ခဲ့ဘူးဆိုရင်သူ့အနေနဲ့လည်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ပြီးတော့တပ်ဖွဲ့တွေကိုလည်းခြောက်သွားမှာဖြစ်တယ်ဆိုပြီးတော့ချင်းချောက်လိုက်ပါတယ်ခင်ဗျာ
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ထိုင်ဝမ်ကျွန်းကကြော်ကြတဲ့ကံယူထန်းလမ်းကြောင်းမှာဒီကနေ့တနင်္ဂနွေနေ့ယထာတစဉ်လမ်းချော်တိမ်းမောက်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒဏ်ရာရသူ132ယောက်ရှိတဲ့အကြောင်းလဲထိုင်ဝမ်ယထာတည်ယူပို့ဆောင်ရေးစီမံခန့်ခွဲမှုဌာနကြေညာချက်မှာဖော်ပြပါတယ်။ယထာတွဲ၈တွဲလုံးလမ်းချော်သွားပြီးအဲ့ဒီတဲက၅တွဲမှာတော့ပက်လက်လှန်မှောက်သွားတာလို့လဲကြေညာချက်မှာဖော်ပြပါတယ်။ထိုင်ဝမ်ကျွန်းအရှေ့မြောက်ပိုင်းရီလန်ခရိုင်တွင်ယထာမှောက်တာမှာအသက်ရှင်လွတ်မြောက်လာသူ30လောက်ကတော့ယထာတွဲထဲမှာပိတ်မိနေတယ်လို့လည်းဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။အခင်းဖြစ်နေရာကိုရိုက်ကူးထားတဲ့ဓားပုံတွေထဲမှာတော့ Puma Express ယထာကတန်လန်းပေါ်မှာတွန့်ခေါက်ပြီးတွဲချော်တိတ်မောက်နေတဲ့ပုံတွေကိုတွေ့မြင်ရပါတယ်ရှင်။
ဒီနိုင်ငံရှေးပိုင်းရှန်နောင်းပြည်နယ်မှာမနေ့စနေနေ့ကကြောင်မီးသွေးတွင်တစ်ခုအတွင်းမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့အလုသမား22ယောက်ပိတ်မိနေပါတယ်။ရွန်ချုံခရိုင်အတွင်းကကြောင်မီးသွေးတွေမှာည17နာရီလောက်မှာပောက်ကွဲမှုဖြစ်ခဲ့ပြီးလမ်းကျောမီတာ100လောက်အတွင်းအပျက်စီးတွေဖြစ်ပွားခဲ့ပါတယ်။ဘာကြောင့်ပောက်ကွဲမှုဖြစ်ရသလဲဆိုတော့မသိရသေးပါဘူး။ပောက်ကွဲမှုဖြစ်တဲ့အချိန်မှာမြေအောက်မှာကြောင်မီးသွေးတွင်အလုသမား334ယောက်ရှိနေခဲ့ပြီးတော့312ယောက်ကိုတော့ကယ်ထုတ်နိုင်ခဲ့ပါတယ်။ကြောင်မီးသွေးတွင်ကလေးပေးစနစ်အလုလုံနေတယ်လို့လည်းဒေသခံအာဏာပိုင်တို့ကပြောပါတယ်။အိမ်မီနေသူတွေကိုကယ်ထုတ်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သား190ကျော်ကလည်းကြိုးစားနေကြပါတယ်ခင်ဗျာ
။အချမ်းမဲ့ဝါရအပေါ်ငွေကြေးထောက်ပံ့မှုတွေကိုရှော့ချပြီးငွေကြေးခဝါချမှုဥပဒေပြင်ဆင်ချက်အပေါ်ပါကစ္စတန်ဘက်ကဆောင်ရွက်ချက်ကမထီရောက်ဘူးလို့ကမ္ဘာတဝန်ဗန္ဓာရေးဆိုင်ရာစောင့်ကြည့်ရေးအဖွဲ့ FATF ရဲ့ကိုယ်စားလှယ်အဖွဲ့ကပြောဆိုလိုက်ပါတယ်။အချမ်းမဲ့ဝါရအပေါ်ငွေကြေးထောက်ပံ့မှုနဲ့ငွေကြေးခဝါချမှုကိုစောင့်ကြည့်တဲ့ဗန္ဓာရေးဆိုင်ရာလုပ်ငန်းအဖွဲ့ FATF ကပါကစ္စတန်ရဲ့ဆောင်ရွက်ချက်အပေါ်အာရကျဉ်းနှံ့မှုမရှိဘူးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အာရှနိုင်ငံတွေအပေါ်ဆောင်ချီတဲ့ ဌာနကွဲအာရှပစိဖိတ်ဆိုင်ရာအဖွဲ့က9ဘာကိုစလဲအဖွဲ့ရဲ့12ရက်ကြာပါကစ္စတန်ခီးစဉ်အပြီးအခုလိုသုံးသက်ချက်ထုတ်လိုက်တာဖြစ်ပါတယ်တောက်ချာနေမှာအဆုံးသတ်တဲ့ခီးစဉ်အတွင်းမှာတော့ပါကစ္စတန်ဗန္ဒာရေးနိုင်ငံခြားဆက်ဆံရေးဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ FATF ရဲ့အကြံပြုချက်တွေကိုပါကစ္စတန်ဘက်ကဘလောက်လိုက်နာဆောင်ရွက်ပြီးတိုးတက်မှုရှိလာတယ်လဲဆိုတာကိုဆန့်စစ်ဖို့ဗဟိုဘဏ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုကထီတွေကတော့စုချင်းငွေတွေတဖြည်းဖြည်းနဲ့ပို့ပြီးတော့တိုးလာနေပါတယ်။မဂ်ဂမီလီယမ်လို့ခေါ်တဲ့ထီမျိုးစွာဆိုရင်သမိုင်းတစ်လျှောက်မှာစုချင်းငွေအမြင့်ဆုံးဖြစ်တဲ့စံချိန်တင်လိုက်ပြီဖြစ်ပါတယ်။တောက်ကြနေညာကဖွင့်ခဲ့တဲ့ဒေါ်လာ1ဘီလီယံစုချင်းငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးသမိုင်းဝယ်စုချင်းငွေဖြစ်လာတာပါ။လာမယ့်အင်္ဂါနေ့မဂ်ဂမီလီယမ်ထီဖွင့်မဲ့ရက်မှာထီပေါက်မဲ့သူကပြည်မြစုချင်းငွေဒေါ်လာ 1.6 ဘီလီယံထီရရှိမှာဖြစ်ပါတယ်။ရင်းနှုန်းကစုချင်းငွေအများဆုံးဖြစ်တဲ့စံချိန်တင်ခဲ့တာကတော့ Powerball ထီမျိုးစွာဖြစ်ပြီးတော့အဲဒီ Powerball ကနေ2016ခုနှစ်ဇန်နဝါရီ13ရက်နေ့တုန်းကထွက်ခဲ့တဲ့စုကဒေါ်လာ 1.5 ဘီလီယံနဲ့အများဆုံးစံချိန်တင်ထားတာပါ။ဒါပြင်ဒီ Powerball ထီမျိုးစွာကလည်းမနေ့စနေနေ့မှာဘယ်သူမှမပေါက်တဲ့အတွက်အခုဆိုရင်ပထမစုပေါက်မဲ့စုချင်းငွေကဒေါ်လာ 1,600 ကျော်ကိုရောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
Direct from Washington The Voice of America VOA
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကြီးညာခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးမိုးလေဝသဆိုင်ရာသတင်းတပုတ်ကိုတင်ပြခြင်းပါတယ်မြဝကျွန်းမော်ကိုဖျက်ပြီးတိုက်ခတ်လာမဲ့လေပြင်းအားနည်းရန်ဝန်တစ်ခုဟာမုံတိုင်းငယ်အဖြစ်အားကောင်းလာနိုင်ပြီးရန်ကုန်ပဲခူးအေရာဝတီတနင်္သာရီတိုင်းနဲ့ကရင်မွန်ပြည်နယ်တွေမှာ24နိုင်အတွင်းမိုးသည်းထန်လာနိုင်တယ်လို့မိုးစလတောင်ဝန်ရှိသူတွေကခန့်မှန်းပါတယ်မြမကန်ယူရနဲ့ကန်းလွန်ပင်လယ်ပြင်မှာရှိတဲ့တင်းမောနဲ့ငါးဖမ်းလုပ်ငန်းတွေကိုမုံတိုင်းသတိပေးချက်ထုတ်ပြန်ထားသလိုရေလန်းခီးသွားလာကြမဲ့ပြည်သူတွေထူးသတိထားကြဖို့မိုးစလပညာရှင်တွေကသတိပေးနေပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
2018ခုနှစ်အောက်တိုဘာလ22ရက်နေ့ညနေပိုင်းတိုင်တာချက်တွေအရာကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုန်တိုင်းငယ်အဖြစ်အကောင်လာနိုင်ပြီးတော့36နာရီအတွင်းမှာတော့မြန်မာနိုင်ငံမြဝကျွန်းပေါ်ဒေသကိုထက်ကျော်ဝင်ရောက်နိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်အခုဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝင်းရဲ့အချိန်ကြောင့်လဲနောက်24နာရီအတွင်းမှာပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာနေ့တိုင်းကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးသီးထန်စွာရွာသွန်းပြီးတော့တနအီကိုမိုင်40နှုန်းအထိလေပြင်းမုန်တိုင်းတွေတိုက်ခတ်နိုင်ခြေရှိတယ်လို့လည်းဥကြုံမိုးဦးကခန့်မှန်းပါတယ်
။အမီကပ်ပြည်နယ်ရောဝါမှာကျနေတဲ့ဒီတရားမရရောနော်။အဲ့တော့၈နှစ်အတွင်းမှာတော့ဒီဒုံကိုအားပေါင်းနိုင်ရောဝါမှာနေတဲ့ပြင်ရောနော်။အဲ့တော့ဒုံနဲ့၈နှစ်အတွင်းမှာတော့ကျွန်တော်တို့ဒီဝါကျုံမဒီပါလေးဖြစ်ပေါ်လာနိုင်တဲ့ခမရတယ်နော်။ဒီဝါကျုံမဆုံးမကောင်းတဲ့တောင်းပြီးဝါတော့ကျေးရောပြန်ဆင်းသွားပြီးတော့ပါတယ်လို့ဒီမှာကျွန်တော်အရှိတော်ပါတယ်။ဒီမှာကျွန်တော်ကျန်တဲ့လူဆက်ပြီးတော့အရှိတော်ထားလို့ပြရမှာပေါ့နော်
။မြမပင်လေပြင်မှာလှိုင်းအမြင့်ပေကကိုးပေကနေဆက်နှစ်ပေအထိမြင့်တက်လာနိုင်တဲ့အတွက်မိုးစလားဘက်ကနေအထူးသဖြင့်မြမကန်ယိုရန်နဲ့ကန်လွန်ပင်လေပြင်တွေမှာကန်နီကန်ဝေငါးဖမ်းလုပ်ငန်းတွေတင်မောတွေနဲ့ရေလန်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအထူးမုံတိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့ပြောပြပါတယ်။ကပလီပင်လယ်ပြင်တောင်ပိုင်းတနင်္လာရီကံယူတန်းကနေအစပြုတည်ရှိလာတဲ့အရှိလေပွေလိုက်ဟာဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်နှစ်ရက်အတွင်းမှာတော့တနင်္လာရီကံလွန်နဲ့ရခိုင်ကံယူတန်းဒေသတွေကိုဖြတ်သန်းသွားနိုင်တဲ့အတွက်ဖြတ်သန်းသွားရာလမ်းတစ်လျှောက်ကရေလန်းခီးသွားပြည်သူတွေအနေနဲ့အထူးသတိထားသွားလာကြဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကသတိပေးပြောဆိုပါတယ်။
အဲအခုကျွန်တော်တို့အခေါ်တော့ရှိနေပွေတိုင်းခေါ်တာပေါ့နော်။ဟိုထိုင်းပြည်နယ်ပွေတွေမှာပုံနိုင်ငယ်တစ်ခုဝင်ပြီးတော့မောင်ကရင်တနင်္လာရီဖြတ်ပြီးတော့မော်ဒမအွေရနေပြီးတော့အဲဒီနေရာဒီတိုင်းကိုဖြတ်ပြီးတော့ဟိုရခိုင်တက်ကိုသွားမယ်နန်းချောင်းပေါ့နော်အဲနောက်ပိုင်းရေးကြည့်တာကကျွန်တော်တို့စိုးရင်ကဒါဖြတ်တာတော့မိုးရွာပြီးတက်တာပေါ့ဒါပေမဲ့ဘင်္ဂလားပင်တွေတော့ရောက်သွားရင်သူကမုန်တိုင်းဖြစ်တတ်တော့မုန်တိုင်းများဖြစ်မလားလို့စောင့်ကြည့်ကြတော့တော့ဖြစ်နေပြီလိုက်နေလေမုန်တိုင်းကျွင်းကြံတယ်ပြောလို့ရတယ်ရှိတယ်ပြန်လည်းပြောလို့ရတယ်အဲတော့ဟိုအခုသွားမယ်နန်းချောင်းကတော့ဒါဒီမန်ကမော်ဒန်နဲ့မှန်းတာတော့ဒီအောင်ဒီတိုင်းနောက်ပိုင်းတန်ယူတန်းပါနေတော့ဟိုငါတမီရောချောင်းတာရောငွေရောရောပဲကိုဒီလေရတော့ရောက်မယ်ဆိုတော့ခမန့်ပြမှာပါတော့အဲ့ဒီဒီသားတဲ့လူတွေရောတတိတားတဲ့ဘူးအဲ့ဒါလေးတော့တတိပြထားပါတယ်
မနေ့ညနေပိုင်းတော့ကတော့ရုတ်တရက်ဆိုသလိုပဲရန်ကုန်တိုင်းနဲ့ပြည်နယ်တချို့မှာပြင်းပြင်းထန်ထန်လေပြင်းမုန်တိုင်းတိုက်ခတ်သွားတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးကိုစိုးရိမ်ခဲ့ကြတယ်လို့လည်းရန်ကုန်မြို့ကတူဖြစ်တဲ့ကိုဆိုမိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါဗျာ။ဒီ
ကတော့7နိုင်ပေါ့7နိုင်နဲ့9နိုင်တောင်းဝင်ပြီ။အဲရုတ်တရက်ကြီးဖြစ်တာပြတယ်ရုတ်တရက်ကြီးဖြစ်တာဆိုတာကတော့ပထမပြည်နယ်ပိုင်းမှာတော့ဘောကမိုးလေဝသကအဲ့လောက်ကြီးဆူဆူကြီးမဟုတ်ဘူး။ဒါပေမဲ့ညာဘက်အဲ့ဒီကမှလေးတက်ပြီးတခါမိုးရွာတာ
မိုးစလာဦးစီးဌာနကနေမိုးလေဝသသတိပေးကြေညာချက်တွေကိုအချိန်နဲ့တပြင်းညီထုတ်လွှင့်ပေးနေပါတယ်ပြည်သူတွေအနေနဲ့လည်းမိုးလေဝသအသိပေးကြေညာချက်တွေကိုတတိထားစောင့်ကြည့်နားဆွင့်ထားကြဖို့ကိုလည်းတာဝန်ရှိသူတွေဘက်ကတိုက်တွန်းသတိပေးပြောဆိုနေကြပါတယ်ရှင
်မတ်ဆုမွန်ပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာဖြစ်ပါတယ်လူတို့ရဲ့အခြေခံလိုအပ်ချက်လုံလောက်အောင်ဖြည့်ဆည်းမပေးနိုင်သေးပေမဲ့လူတစုကောင်းစားရေးအတွက်လုံနေတာတွေတွေ့နေရလို့ရန်ကုန်တိုင်းအစိုးရကိုအဂတိလိုက်စားမှုတိုက်ဖြက်ရေးကော်မရှင်စီမှာတိုင်ကြားထားရတာဖြစ်တယ်လို့ရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညိုသိန်းကပြောပါတယ်။ကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်မြမရေးရဆွေးနွေးခန်းမှာနားဆင်နေပါပြီ
။ဒီကရေရပိုင်တွင်ကဒီအဂတိလိုက်စားမှုတိုက်ဖြက်ရေးကော်မရှင်ကိုဒေါက်တာညွညိုသိန်းပို့ခဲ့တဲ့စာပေါ့လေ။ဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးအတွင်းမှာမြေတွေအဆောက်အဦတွေကိုမတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ပြည်သူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကျပ်ငွေဘီလီယံ60နီးပါးပေါ့လေနစ်နာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါဗျအဲ့တော့ဘာကြောင့်ဒီကျပ်ငွေဘီလီယံ60ပေါ့နော်ဆိုတော့ဘလို့တွက်ချက်ပါသလဲခင်ဗျအ
ဲ့တော့ကျမကတော့အစင်းစစ်ချုပ်ရုံအစင်ခန်းစာကိုအခြေခံပြီးတော့ပဲတွက်ချက်ပါလဲပေါ့နော်အဲ့တော့စင်းစစ်ချုပ်ရုံအစင်ခန်းစာအရာပဲပေါ့နော်တကုံမှာဆိုလို့ရှိရင်ကျမတို့ပြည်သူလူထုရဲ့နေနာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်တခါကျမတို့မြိုင်ဟင်းဝန်းတို့ဒီကန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုကသူကတစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်အခါဘုဒ္ဓထောင်မှာကဘုဒ္ဓထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲအဲ့ဒီမှာဆိုလို့ရှိရင်လဲ 9.2 ဘီလီယံရှိတယ်ပေါ့ပေါ့နော်တခါကျမတို့ပြည်သူ့ဥယျာဉ်ထဲမှာဆိုလဲဆုံးရှုံးမှုကလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်အဲဗဟန်းမှာကတော့နှစ်ဆင် 3.8 ဘီလီယံဆုံးရှုံးတယ်ပေါ့ဒါနိုင်ငံတော်ပိုင်းမြေတွေကိုပေါ့နော်ဟိုမတန်တဆဈေးနှုန်းနဲ့လျှော့ပြီးတော့ဟိုငှားတယ်ရောင်းတယ်ပေါ့နော်အာဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်အာဥပဒေရခရံလျှောက်ထားတဲ့အခါမှာသူကဂရန်တစ်နှုံးထားနဲ့သူကကောက်ရမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး52ဘီလီယံနီးပါးပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်စစ်ချုပ်ကအစဉ်ခံစားနေမှာပါတယ်ဟိုကျမကဟိုခန့်မှန်းပြီးတော့တွက်ချက်ထားတာမဟုတ်ပါဘူးစဉ်စစ်ချုပ်ရဲ့အစဉ်ခံစားနေမှာပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒီကော်မရှင်ပေါ့နော်အဂတိလက်ဆောင်တက်ဖြည့်ကော်မရှင်ကိုတင်ပြခဲ့တာပါ
ဒီဇန်နဝါရီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အဂတိလက်ဆောင်တက်ဖြည့်ကော်မရှင်နေနဲ့ဒီတိုင်ကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဇန်နဝါရီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလေခင်ဗျအ
ာဒီကျမကဒီတိုင်ဆောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျတော့ရုံးချိန်ကြော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အာစနေတနေ့ငွေမှလည်းကော်မရှင်ကမတွေ့ပါဘူးပေါ့နော်အာတနေ့လာနေမှတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကိုပြန်ကြားတာရှိပါတယ်ပေါ့နော်အာတနေ့လာနေကလည်းကျမရုံးချိန်ချီကျမဟိုကော်မရှင်ဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ပြင်ပါမှတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီးတော့ပေါ့နော်လှုပ်ထုံထုံဒီတိုင်းဆက်လုပ်နေပါတယ်လို့ဟိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာတော်ဂျုံသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစီရင်စစ်ကြုပ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပါဖော်ပြချက်တွေအရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီဂရမ်ချပေးတာတင်တာခေါ်တာနောက်ပြီးတော့မြေတွေငားရမ်းဖို့သဘောတူညီချက်တွေကအရင်အစိုးရလက်ထက်မှာဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့အရင်အစိုးရလက်ထက်မှာဖြစ်ခဲ့တာလို့ကျွန်တော်တို့တည်တည်ရှာပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်2ယောက်ကိုတကုံမှာပေါ့နော်မြေအေးကထောင်ချီပြီးတော့ချပေးလိုက်တာပေါ့အစိုးရပြောင်းကန်နေလေးမှာပေါ့နော်အစိုးရပြောင်းကန်နေလေးမှာချပေးလိုက်တဲ့အကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါ this to yan bill thongsan this to yan bill tot tot le ko ne de bo no jama tin ne tong yat thatama thatama nong law ne be bo no thatama 4 5 paw win chin law ne be nga tha la a yin so ya ga nga khe la le bo sa chou chou khe la le bo mman ma le do tot le be ho di a so ya tet tat la bi de kha ma lwet tor ku sa le de ya pi khe de ne ga swin nwe da le lwet tor ma de yan win mat tan ne shi ba le အစိုးရကိုဒီနှုံးထားတွေကိုတိုးမြင့်ဖို့ဆိုပြီးအစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့တော့ဒါပေမဲ့အစိုးရဘက်ကအဲ့ဒီနှုံးထားတွေကိုမလုံးဝမတိုးမြင့်တာတော့မဟုတ်ဘူးဒါပေမဲ့မဖြစ်ဆက်လုပ်လို့ပဲတိုးမြင့်နေတယ်ပေါ့ဥပမာအဖြစ်စဉ်ခုနကပြည်သူ့ဥယျာဉ်ထဲမှာဆိုလို့ရှိရင်ကျမတို့ဟိုတစ်စတူရန်ပေကိုဒါတကုံမျိုးနဲ့လွတ်ကလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥကျော်စေ billion ဆုံးရှုံးနေပေါ့အဲ့တော့ဟုတ်တယ်စာချုပ်တွေကစခဲ့တာတော့အရင်အစိုးရကစခဲ့တာဖြစ်တယ်ဒါပေမဲ့အဲ့ဒီစာချုပ်တွေကိုတက်တန်းတိုးတာကအခုဆိုရလက်ထက်မှာလည်းတက်တန်းတိုးနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အမှန်ကတော့ကျွန်တော်တို့ကာလပေါင်စင်းနေပဲကျွန်တော်တို့တက်တန်းတိုးတင်တယ်ဘာကြောင့်လဲဆိုအားလုံးသိတဲ့အတိုင်းပဲအခုဆိုရင်အစိုးရကအဖက်ဖက်ကဒီပြည်သူလူထုလိုအပ်ချက်တွေအတွက်ရန်ကုန်ဝေးမြင့်မားနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရန်ကုန်မှာဆိုရင်အခွန်တွေတိုးပေးရတယ်ပေါ့နော်ကားလိုင်စင်ကလည်းအခွန်တိုးပေးရတယ်ပေါ့နော်အဖက်ဖက်ကကျွန်တော်တို့စားသုံးကုန်ရောပေါ့နော်အကုန်လုံးကုန်သွယ်ကုန်ကျွန်တော်တို့အခုနေတော်တော်များများတိုးပေးနေရတဲ့အချိန်မှာပေါ့နော်ဟိုတစ်ဖက်ကကြတော့ခုနကလူတစုကိုကြတော့လူနည်းစုတစုကိုကြတော့ပေါက်ဈေးနဲ့မကောက်ဖဲနဲ့ပေါ့နော်အထုအခွင့်ရေးပေးတဲ့အနေအထားတွေကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်ဒါကြောင့်မလို့လဲကျွန်မဒီတိုင်ဆောင်မဖြစ်မနေတိုင်ရခြင်းဖြစ်တယ်ပေါ့နော်အဲ့တော့မနစ်ကလည်းပဲလွှတ်တော်ထဲမှာဒီလိုပဲဆွေးနွေးတယ်ဆွေးနွေးပြီးတော့အစိုးရကပြန်ပြီးတော့အရေးယူတဲ့ဘိုင်းမှာဟိုအားရကျင်တဲ့ဖွဲ့မရှိဘူးပေါ့နော်ဒါကြောင့်မလို့ဒီနေ့လည်းလွှတ်တော်မှာဆွေးနွေးပြီးမဲ့လည်းလွှတ်တော်နောက်ဆုံးနေ့မှာအစိုးရဘက်ကပြန်လဲပြီးတော့ဖြည့်ရှင်းတာတို့ကျင်းနှက်လောက်တဲ့တင်ပြချက်တွေမတွေ့ရဘူးပေါ့နော်ဒါကြောင့်မလို့ကျွန်မကဒီနေ့နာဆုံးရှုံးမှုတွေကိုပြည်သူ့အတွက်ပြန်ရပါစေတော့ဆိုရှိရဲပြီးတော့ဒီလိုပြန်တိုင်ကြတာဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ခုနမေကွန်ကိုပဲထပ်ပြီးတော့ဟိုထပ်ပြီးတော့ပြန်ပြီးတော့ကောက်အရင်ဟိုလက်ရှိရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့အရင်အစိုးရကနှစ်ရှည်သဘောတူညီချက်တွေနဲ့ငားရမ်းခဲ့တဲ့ဂရီကိုတီကြောင့်ပြုပြင်ရတာပြန်လည်ပြင်ဆင်ရတာခက်တာမျိုးရှိမလားလို့တွေးမိလို့ပါခင်ဗျာ
ဟုတ်ကဲ့ကျွန်မတို့ဒီလိုမျိုးတွေးရင်လည်းရပါတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ချာပြောထားပါတယ်အစိုးရတရက်ကဘလောက်ပဲစာချုပ်ချုပ်ခဲ့ပေါ့နော်အဲ့ဒီစာချုပ်ကတရားမျှတမှုမရှိဘူးပြည်သူလူထုအတွက်နစ်နာတယ်ဆိုလို့ရှိရင်ကျွန်မတို့ဒီစာချုပ်တွေကိုပယ်ဖျက်နိုင်ပါတယ်ပေါ့နော်အဆုံးဆုံးကျွန်မတို့မျက်စုံစီမံကိန်းလိုကိစ္စမျိုးတော့မှကျွန်မတို့ပြည်သူအတွက်တရားမျှတမှုမရှိဘူးဆိုလို့ရှိရင်ပြန်ပြီးပယ်ဖျက်နိုင်တာဥပဒေအရပါ2008ဖွဲ့စည်းပုံအခြေခံအရအဲ့ဒီလုပ်ပိုင်ခွင့်အစိုးရနေမှာရှိပါတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်မလို့လေဟိုအရင်တုန်းက 3.4 ချက်နှုန်းကရင်32ချက်ကိုတိုးပြီးတော့တိုးမြင့်ကောက်ခံတာဖြစ်ပါတယ်ပေါ့နော်အဲ့တော့စာချုပ်တွေကအရင်အစိုးရကချုပ်ခဲ့တာမှန်ပါလိမ့်မယ်အဲ့ဒီအရင်အစိုးရကစာချုပ်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီအချိန်ကတည်းကကျွန်တော်တို့အကြေလိုက်ဆောင်မှုတိုက်ဖြတ်ရေးဥပဒေဆိုတော့ပေါ်ပြီးသားဖြစ်ပါတယ်အဲ့တော့ဒီဖြစ်ရက2013စက်တင်ဘာလနောက်ပိုင်းဖြစ်ရဖြစ်တဲ့အတွက်ကြောင့်မလို့အရင်အစိုးရကလုတ်ခဲ့ရင်လည်းပဲအဲ့ဒီအစိုးရမှာအဲ့ဒီလိုစာချုပ်မျိုးလုတ်ခဲ့တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ထိခိုက်နေတာမှုထင်ရှားလို့ရှိရင်အဲ့ဒီလုတ်ခဲ့တဲ့အစိုးရကတာဝန်ရှိမှဖြစ်ပါတယ်။ဒါကြောင့်ကျွန်မဒီတိုင်ဆောင်တိုင်တဲ့အခါမှာဘယ်အစိုးရလို့ကျွန်မမပြောပါဘူး။ကော်မရှင်ကဘယ်အစိုးရကတာဝန်ရှိတယ်ဆိုတော့ကော်မရှင်ကဆုံးဖြတ်ပါလိမ့်မယ်
။လက်ရှိတာဝန်ယူထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအောက်မှာရောကုလဂရန်ချပေးတာနောက်ပြီးတော့တင်ဒါခေါ်ယူတာမြို့သစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဒီလိုလိုနင်းလာတယ်ဆိုတဲ့အချက်တွေရောတွေ့ရှိထားတာမျိုးတွေရှိပါသလားခင်ဗျ။
အဲ့ဒါတည်းကတော့ကျွန်တော်တို့လွှတ်တော်ကုသလေတွေဆွေးနွေးချက်အရာဆိုလို့ရှိရင်လက်ရှိအစိုးရလက်ထက်မှာလည်းပဲလူထုနင်းလာတဲ့စီမံကိန်းတွေလူထုအတွက်အရှုံးပေါ်တဲ့စီမံကိန်းတွေရှိနေပါတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ကအကြိလိုက်စားမှုတက်ဖြည့်ကော်မရှင်ကဒါတွေကိုဘယ်လိုအရေးယူမလဲဆိုတဲ့အပိုင်းမှာတော့ကော်မရှင်ဘုံမှာအများကြီးမှုတည်ပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားတွေလိုပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားဆိုတာကစင်းစစ်ချုပ်ကအစီရင်ခံစားတို့လိုမျိုးပေါ့နော်အတခါလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်ကိုယ်စားလှယ်တွေကော်မတီတွေရဲ့ပေါ့နော်လွှတ်တော်ထဲမှာရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့ဒီလိုကိစ္စတွေဆိုရင်တော့ဒါခိုင်လုံတဲ့အထောက်အထားလို့ကျွန်တော်တို့မှတ်ယူအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျွန်တော်တို့အရက်သူအရက်သားကပြောတဲ့ကိစ္စတွေကိုတော့ပေါ့တာမန်ပြောဆိုတဲ့ကိစ္စတွေကိုတော့ကော်မရှင်ကခိုင်လုံတဲ့အထောက်အထားလို့သူမှတ်ယူဖို့ခဲရဲမှလိမ့်မယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒါဟာကော်မရှင်ကဥပဒေနဲ့အညီလုံထုံးလုံနည်းနဲ့အညီသူလောက်ရမယ့်အပိုင်းတွေအများကြီးပါတယ်ပေါ့နော်
အခုဒီရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီအငံသာထွက်လာပြီးတဲ့နောက်ပိုင်းမှာတချို့ဝေဖန်တာတွေပေါ့လေလွတ်တော်အတွက်မှာဝေဖန်တာတွေ Now being we van are you know Java. Young Dandy Dai Soya put in a yo now be ready to see in Daya and in a yo di Bidu Banarigu Snidija Simon Kangwemuma Ah Nere Sobido we van Jala Muri Le Jani Abare. Dakua Ludo e Kanganabo. Young Dandy Dai Ludo Nine Tru Dimbia Jedi Ludo Madie we van jet Dimbia Jedia.
ที่อย่างมุชิอาลุมีมาอ๋อทีนี้ที่ก็รอปอนอ่ายังคงได้ลดต่อกุศเลเรียเต็มยาเจ็ดดีฮะจะมาก็เราชิจูบาร์เลยปอนอ่ะโอ้ที่อย่างมุมชิบูชิเลสุรากาโรสุยาปอมามีอาชีพมุติบาร์เลยปอนอ่ะสุยาก็ลดต่อกอมดีเรียเต็มยาเจ็ดดีลดต่อกุศเลเรียเบี้ยวสุเจกดีอ่ะเลี้ยท่ามาเป็นพิมมาบ้าปอนอ่ะกูรู้จะมารู้ตัวเนี่ยอะไรก็ลดต่อกอมดีเรียลดต่อกุศเลเรียเบี้ยวสุเจ ตะชู่ประมาณปอนเนาะอสูยานี่เนี่ยอลีทามุไปมายังกูอาเนนี่แหละลุเทมาเลยปอนเนาะอแมงก็จะมารู้ซินเสชุบซินคันซาสรว่าก็จะมารู้ดิแทอะมยาจีเหมี่ยวเลยถาบาเลยปอนเนาะถ้าใบแม้ซินเสชุบหาจะมาดีเนี่ยมาปุ้มมวนเลยแม้เปียวบะสิตูเทนซะหลาวตู้เยลุบไปกวยชื่อซะหลาวตูซินเสขวยไม่ยาดีบาวไม่ยาดีแต่ด้วยจังอะคูหลาวเสขวยยาดาเรามาลุตอเทก็คอมมิตี้ดิลุตอกุสเลดิก็อะทุทะเพียงอู้จ่อเสียรู้ลุดอซานนาเมนูลุตูรุดิก็ซินเสชุบกู ตู้เล่าว่าแม่เล่ากูเล่าไปบ้าสุดเลยสูตรเต็มตัวเนี่ยตัวจำรูดเล่าที่กูบอกเล่าอะไรพี่ป้าเลยปะเนาะไอ้เราเปลี่ยวเชนากาเส้นเสชุดีตู้เล่าเชนตลอดตู้มาเล่าไปกูชื่อตลอดตู้เล่าคุยไม่ยากดีเลยในท้าวเลยจำรูดตุยเนี่ยมาเลยปะเนาะถ้าจำรูดปะเนาะคุณอาลุยยังคงได้สุยาเพื่อพี่ตู้พนันเงินเดียวต้องสุยาเข้ามาอเมียจีลูรีเปลี่ยวเสียสุยาเพื่อเราสีด่าเลยสุราแม่ตัวเลยไปเอ็ดอะไรดีเส้นเสชุด เยอะเสียงคันซาอย่ารอพี่ตุลูรู้อย่างนี้นะมุพเชจ้าจะมารู้กูจะดีมาดูอย่างดีบ่แต่แกรู้ไหมยังคงได้สุยาเอ๋ยสองยามมือดีพี่ตุลูเรียนนี่นะมุพเชเดลสุลูชินยี่บ่เนาะจะมารู้ตาน่าตั้งสิอะไรน่าตั้งขาอารมณ์คุณเลวว่าไม่ปงสันเชนี่มาเลยบ่เนาะถ้าจะมารู้โอ้คู่เชยมารู้จะมารู้ว่าเสียงเสียงโชคกูได้ก็พี่ตุลูรู้อย่างนี้นะสองยามมุพเชเดลูพี่โอเร่กิสัตตะโชคกูไปจะมารู้ตาหนึ่งมูนานี่เนี่ยเดมยาตาเจมเชปาเลย
ดีจังหวะดีอักรีไลซามุได้ใจยี่คอมเมชันนี่เนี่ยดีอาก็ดีจอซอมุยาปีดูรีบันปีดูบันนารีที่ไกลเนี่ยนารีสุราหูดีบิวเกมเฮดีสาวเยี่ยยูเมสุลุชิเฮดีสาวเอจูเซนี่เนี่ยเล่าที่มีอะไรทาวเล็กเนี่ยจะมาการอะไรดีสาวแต่งจานเนี่ยขามาจะมาขณะขณะเล็บเยาว์บาร์เลยปกติอากุเนี่ยนาเซเจโนควาซิตะคูกุส่งส่งเซเจโนชิวะจะมาชีบเอาจะมาดีสาวเดินยาระฮะปีดูรูดูกา ปอนอ่ะเนื้อส่งปอบิลเลียนชอบเสกแค่นี้นานนี่ได้สิล่ะเทียนช้าเลยตัวจำเลยจะมาตายหน้าปอไอ้รอจะมาดูไหนเงี้ยมาบิลเลียนชอบเสกสุดเลยภาษาอังกฤษไม่ได้บ้าปอเนาะแต่จำเลยบิลเลียนปีตุลูรู้ส่งช่วงนี้ก็บิลเลียนชอบเสกกูแต่นี่เนี่ยปีตุลูรู้เลวเวอเปียยานนั่นเดสุลูชินี่จะมาตายยาจุนนั่นเดลูกไปจะมาเปียวมาไปปอเนาะดีเกี่ยวกับเปียนเทียนเนี่ยขามารอแต่สัญญาปกุเรียนนิมิวมิวเนี่ยเปียนบิดอ กูกาบาลูกจะมาพิชิตยามเลยปะแต่แม่ดีเนี่ยมาจะมากับกูไม่ใช่กูว่าพี่ตุลูรู้อ๋อสู้ยาวว่าพี่เชนะตะคุบะจะมาตายเนี่ยเนี่ยมาปัตตานีเรื่อยๆฮะเสเสเตสามกุญเนี่ยไปใส่หมู่เรื่อยชีพีเพื่อไปแต่จำเลยพี่ตุลูรู้ว่าโจซีบ้ากูเนี่ยกูพี่รอปะเนาะกูอยากทำเลยกูไม่ได้อยากอยู่ทำเลยปะเนาะกูที่เอาไปเนี่ยอันนี้มาคบเฮียอยู่ทำเลยพี่ตุบันนารีพี่ตุบันใส่หมู่เรื่อยเปลี่ยนไปจ้าบ้าเปลี่ยนโยบีจ้าบ้าเลยจะมา
ပဲသူတို့ရဲ့ဆွေစဉ်မျိုးဆက်တသက်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ
ကျေးဇူးတင်ပါတယ်ကျွန်မ
ဟုတ်ကဲ့
ဦးသိန်းထိုက်ဦးဆွေးနွေးတင်ဆက်တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15539ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335အပြင်လိုင်းလံမီတာ190တို့အပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာတလွှထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုအရင်ကြားရပါမယ်။ဒီတစ်ပတ်မှာတော့ထိပ်သီးဆွေးနွေးပွဲအထမြောက်ပါရဲ့လား အောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ်။ VOA မှအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ။
ဒီကတဲ့အောက်တိုဘာ15ရက်နေ့ကနေပြည်တော်ရွှေဆိုင်ဟိုတယ်မှာအစိုးရတပ်မတော် NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။ NCA စာချုပ်ထဲမှာလက်နက်ကိုင်တိုင်းသားအဖွဲ့စည်းအလုံးမပါဝင်နိုင်သေးတဲ့ကိစ္စညဉ့်ညဉ့်ရေးဆွေးနွေးပွဲတွေမှာရှေ့ဆက်မတိုးနိုင်အောင်ပိတ်ဆို့သလိုဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင် NCA ထိုးထားတဲ့အဖွဲ့တွေတိုက်တွန်းတောင်းဆိုရာကနေပေါ်ပေါက်လာတဲ့အစည်းအဝေးကြီးဖြစ်ပါတယ်။ဒီအစည်းအဝေးကြီးမှာဘက်သုံးဘက်လုံးကတကယ်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးကောင်းဆောင်တွေစုံစုံညီညီတက်ရောက်ကြမှာမို့ပိတ်ဆို့နေတဲ့ပြဿနာကြီးတွေကိုမူအားဖြင့်ပြေလည်အောင်ဖြေရှင်းပေးနိုင်လိမ့်မယ်လို့အများကယုံကြည်မျှော်လင့်ခဲ့ကြပါတယ်။တကယ်ပဲဒီထိပ်သီးစီဝေးပွဲကြီးဟာအများကမျှော်လင့်ထားသလိုအောင်မြင်မှုတစုံတရာရတဲ့ဆွေးနွေးပွဲကြီးဖြစ်ခဲ့ပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။နေပြည်တော်ထိပ်သီးစီဝေးပွဲမတိုင်ခင်ဘက်သုံးဘက်ကညှိနှိုင်းရေးမှုတွေကြိုတင်ဆွေးနွေးမှုလုပ်ခဲ့ကြပါတယ်။ဆွေးနွေးသဘောတူညီချက်ရတာတွေကိုထိပ်သီးအစည်းအဝေးကြရင်အတည်ပြုနိုင်ဖို့နဲ့တချို့မဆွေးနွေးနိုင်တာတွေကိုတော့ထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးစေဖို့ဖြစ်ပါတယ်။အစည်းအဝေးကို15ရက်နေ့မှာစတင်ပြီးငကိုမူလအစည်းအဝေးအရ16ရက်နဲ့18ရက်နေ့တွေမှာဆက်ပြီးကျင်းပသွားမယ်လို့ဆိုပါတယ်။15ရက်နေ့အစည်းအဝေးပွဲအဖွဲ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင် NCA ထိုးထားတဲ့လက်နက်ကိုင်တိုင်းဒေသအဖွဲ့တွေကစား KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမူတူးစေဖို့လို့မိကွန်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့မိကွန်းတနည်းအားမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လာကြတဲ့ဒီကနေ့လိုအစည်းအဝေးမျိုးမှာမှတတိရှိရှိနဲ့ဆုံးဖြတ်ချက်ချမှတ်နိုင်စွမ်းမရှိဘူးဆိုရင်ကျမတို့ရဲ့ပြည်သူတွေအပေါ်တာဝန်မကျေပွန်ရာရောက်သွားစေနိုင်တယ်ဆိုတာကိုလည်းသတိပြုကြဖို့လိုပါတယ်။စစ်မြေပြင်မှာအသက်ဆုံးပြီးတိုက်ခိုက်ဖို့တတ်တည်လိုသလိုကျမတို့နိုင်ငံအတွက်ရေးကြီးလာတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုချမှတ်ရမှာစိတ်ရင်းစေတနာမှန်နဲ့ဆုံးဖြတ်နိုင်ဖို့လေတတ်တည်လိုအပ်ပါတယ်ဆိုပြီးဖြစ်ပါတယ်။တချို့အပါအဝင်ထိပ်သီးခေါင်းဆောင်တွေတတ်တည်ရှိရှိဆုံးဖြတ်ချက်ချကြဖို့နှိုးဆော်တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မေကွန်းကတော့အတော်ရှည်လျားပါတယ်တက်မတော်သမိုင်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ရပ်တည်မှုစတဲ့ခါတိုင်းသူပြောနေကြစကားတွေလောက်ကတော့ဘာမှပြဿနာမရှိပါဘူးပြဿနာရှိတာကတော့ NCA လက်မှတ်ထိုးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းဖြစ်တဲ့ RCSS SSA အဖွဲ့ကိုဓာတ်ရိုက်နမတက်ရည်ညွှန်းပြီးတိုင်းသည့်ပြည်သည့်တည်တင်ရှုံချတဲ့စကားပြောတာကတော့ဆွေးနွေးပွဲကိုအခက်အခဲတွေးစေပါတယ
်တချို့က RCSS အဖွဲ့ကိုဥက္ကဋ္ဌအဖွဲ့ကနေတဆင့်ပေါက်ဖွာလာတဲ့အဖွဲ့အဖြစ်ပြောဆိုပြီး NCA စာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးနိုင်ငံရေးလက်နက်အင်အားလူအင်အားတည်ဆောက်မှုသတ်မှတ်ပေးထားတဲ့နေမြေထက်အဆများစွာကျော်လွန်ပြီးနေမြေတည်ဆောက်မှုတွေပြုလုပ်နေလို့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဋိပက္ခများဖြစ်ပေါ်လဲရှိတာကိုတွေ့ရပါတယ် NCA ကိုတလွဲအသုံးချဖို့ပြောလိုပါတယ်တလွဲအသုံးချရင်တိုင်းသားပြည်သူလူထုရဲ့အသက်အိုးအိမ်စီးစဉ်ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့တပ်မတော်အနေနဲ့လက်ပိုက်ကြည့်နေနိုင်မှာမဟုတ်ကြောင်းအသိပေးလိုပါတယ်ဆိုသည့်အထိပြောဆိုခဲ့ပါတယ်။တချို့ရဲ့ပြောစကားဟာအခြားတနေရာမှာဆိုပြဿနာမရှိပေမဲ့ခုလိုထိပ်သီးခေါင်းဆောင်တွေစုံညီတက်တိုင်းပြည်လုံးကလည်းစောင့်ကြည့်နေကြတဲ့အခြေမျိုးမှာအခြားတစ်ဖက်မှာလည်းဒီဖွဲ့တွေအချင်းချင်းခေါင်းဆောင်တွေအချင်းချင်းယုံကြည်မှုရှိရှိရင်းနှီးမှုရှိရှိအပေးအယူအညှိနှိုင်းလုပ်ရမယ့်ပွဲမျိုးမှာပြောတာဖြစ်လေတော့ဆွေးနွေးပွဲကိုအနှုတ်လက္ခဏာပဲဆက်ရောက်စီပါတယ်။
ဆွေးနွေးပွဲမှာတက်မတော်ဘက်ကတောင်းဆိုချက်ကြောင့်ဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌစောမူတူစေဖို၃ယောက်ထဲပါတဲ့တီးတန့်ဆွေးနွေးပွဲတစ်ခုတော့လုပ်နိုင်ခဲ့ပါတယ်။ဒါကလည်းတယောက်ရဲ့စိုးရင်ပူပန်မှုကိုအခြားတယောက်ကတီးအောင်ပွန့်ပွင့်လင်းလင်းပြောဆိုတာလောက်ပါပဲဆိုပြီးဖရိုစောကွယ်ထူးဝင်းကနောက်ပိုင်းပြန်ပြောပြပါတယ်။၅ရက်နေ့မနက်ပိုင်းမိကွန်းတွေပြောသုံးပွင့်ဆိုင်ဆွေးနွေးပွဲတစ်ခုလုပ်ပြီးညနေပိုင်းတကယ့်အစည်းအဝေးစတင်တဲ့အချိန်တက်မတော်ဘက်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရောဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းပါမတက်ပါဘူး။အလားတူ RCSS SSC ခေါင်းဆောင်ဗိုလ်ချုပ်ကြီးရွက်စစ်လည်းမတက်ပါဘူး။ပြောရရင်အဲ့ဒီအချိန်ကစစီဝေးပွဲဟာအများမျှော်လင့်ထားသလိုအဆုံးဖြတ်ပေးနိုင်သူတွေရဲ့ထိပ်သီးစီဝေးပွဲမဆန်တော့ပါဘူး။နောက်နေ့16ရက်နေ့စီဝေးဆက်လုပ်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလွဲပြီးကြံထိပ်သီးတွေအားလုံးတက်ပါတယ်။ဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတက်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့နှစ်စဉ်ကျင်းပနေကြအေးလေးဖောင်တော်ဦးဖျားပွဲတွားတက်တာတွေ့ကြရပါတယ်။အစည်းအဝေးကိုလည်းနဂိုကအနည်းဆုံး16နဲ့18ရက်ဆက်လုပ်မယ်လို့မှန်းထားကြပေမဲ့အဲ့ဒီနေ့မှာပဲအဆုံးသတ်လိုက်ကြပါတယ်။ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာဆွေးနွေးပွဲအောင်မြင်တဲ့ရှေ့ကိုဆက်သွားကြမယ်စတဲ့ကောင်းမွန်တဲ့စကားတွေပြောကြပေမဲ့တကယ်လေ့လာကြည့်တဲ့အခါမျှော်မှန်းသလောက်ခီးမပေါက်တာမြင်ရပါတယ်။ထိပ်သီးစည်းဝေးမစခင်ကြိုတင်ညှိနှိုင်းခဲ့ပြီးဖြစ်တဲ့တိတ်ပြီးအရေးမကြီးတဲ့အချက်၅ချက်လောက်သဘောတူညီမှုရပြီးတကယ်ကိုတစ်ဆုနေတဲ့ပြဿနာဖြစ်နေတဲ့ခွဲမထွက်ရစာသားထည့်သွင်းမှုကိစ္စတခုတည်းသောတက်မတော်ထားရှိရေးကိစ္စနှစ်ချက်စလုံးတိကျတဲ့အဖြေမရခဲ့ကြပါဘူးထိပ်သီးစည်းဝေးပွဲအပြီးနောက်ပိုင်းထုတ်ပြန်တဲ့ KNU အဖွဲ့ရဲ့ကြေညာချက်မှာတက်မတော်ဘက်ကခွဲမထွက်ရစာသားထည့်သွင်းမှုကိစ္စသဘောတူညီမှုမရရင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာကိုယ်ပိုင်အုပ်ချုပ်ရေးဆိုင်ရာအချက်လက်တွေကိုမဆွေးနွေးဘူးဆိုတဲ့ package သဘောထားတဲ့ need to သူတို့အနေနဲ့လည်းတက်မတော်တစ်ခုတည်းထားရှိရေးဆိုတာကိုလည်း NCA တွင်ဖော်ပြထားသည့်တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်သောပြည်ထောင်စုတက်မတော်ဆိုင်ရာကိစ္စတို့ကိုတပေါင်းတည်းဆက်လက်ဆွေးနွေးသွားမည်ဖြစ်သည်ဆိုပြီး package သဘောကင်ဆွဲလာတာတွေ့ကြရပါတယ
်။ထိပ်သီးဆွေးနွေးပွဲရလအားလုံးကိုခြုံကြည့်လိုက်ရင်တကယ်ထိပ်သီးဆွေးနွေးပွဲပြီးပြီးပြင်းပြင်းမဖြစ်မြောက်ခဲ့ပါဘူး။ဒီလိုထိပ်သီးဆွေးနွေးပွဲပြီးပြီးပြင်းပြင်းမဖြစ်ခဲ့တဲ့နောက်ဆက်တွဲအနေနဲ့တကယ်အရေးကြီးတဲ့ပိတ်ဆို့နေတဲ့ပြဿနာတွေကိုလည်းမူအားဖြစ်တော်ညှိနှိုင်းလို့မရနိုင်ခဲ့ပါဘူးဆက်ပြီးဆွေးနွေးရမယ်ဆိုတဲ့သဘောတူညီချက်လောက်ကိုပဲအောင်မြင်မှုလို့မှတ်ယူမယ်ဆိုမှသာအောင်မြင်မှုရတယ်လို့ပြောနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးခုတစ်ခါတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံး VOE Facebook စာမျက်နှာပေါ်မှာမှတ်ချက်တူလေးတွေလာပြီးတော့ရေးကြမေးကြတဲ့သောရရှင်တွေရဲ့စာလေးတွေကိုပြန်ကြားပေးကြပါရရှင်မိုးလေးဆိုတဲ့သောရရှင်ကခတ်တူတူလေး VOE ကိုထောက်ရအားပေးလျက်ပါအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။ Derek ဆိုကတော့ VOE သတင်းတွေကိုအရင်ကြိုက်ပါတယ်။ Update သတင်းတွေကိုပို့ပြီးတော့နှစ်သက်ပါတယ်။အထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ။မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကျမတို့အချိန်မီတင်ဆက်ပေးနိုင်မှုအမြဲတမ်းကြိုးစားနေပါတယ်နော်။ရှင်းနေခါဆိုတဲ့သောရရှင်ကစာတူတူလေးရေးပြီးတော့သူလိုတဲ့ကိစ္စတစ်ခုကိုပြောလာပါတယ်။သူက American Indian အသုံးနှုန်းကို PDF PDF ဆိုတာစာနဲ့ရိုက်ပြီးတင်ထားတဲ့ file တမျိုးကိုပြောတာပါ PDF အရာလိုချင်ပါတယ်ဟုတ်ကဲ့ကျမတို့ကအဲ့လိုမျိုး PDF အရာတော့တင်ထားပေးတာမရှိပါဘူးဒါပေမဲ့လေဒီသောရရှင်အဓိကလိုချင်တာကဒီ American Indian အသုံးနှုန်းစာ file နဲ့တင်ထားပေးတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးစာကိုတော့ကျမတို့ VOE website မှာတင်ထားပေးရလို့သတင်းကောင်းပါချင်ပါတယ်ကျမတို့ရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီ American Indian အသုံးနှုန်းအစီအစဉ်တင်ဆက်ပေးတိုင်းမှာစာကိုအစအဆုံးဖော်ပြပေးနေပါတယ်နော်VOE မြန်မာပိုင်း website ဖြစ်တဲ့ bambis.voanews.com ကိုတွားပြီးတော့ကြည့်မယ်ဆိုရင်ကျမတို့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့ရွေးချယ်လို့ရတဲ့အကွက်လေးတွေ့ပါလိမ့်မယ်။အဲ့လေးကိုနှိပ်လိုက်တဲ့ခါမှာကျမတို့ VOE မြန်မာဌာနကတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာ၃ခုဖြစ်တဲ့ American Indian အသုံးနှုန်းများသင်ခန်းစာနောက်ပြီးတော့မက်ကျေးမုံရဲ့အင်္ဂလိပ်စာနဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်တွေကိုတွေ့ရမှာပါ။ဒီသောရရှင်က American Indian အသုံးနှုန်းစာဖိုင်ကိုလိုချင်တာဖြစ်တဲ့အတွက်ကြောင့်မလို့ American Indian အသုံးနှုန်းဆိုတဲ့နေရာကိုနှိပ်လိုက်ရပါမယ်။အဲ့ဒီခါမှာတင်ထားပေးခဲ့ပြီးရဲ့အစီအစဉ်တွေကိုတွေ့ရပါလိမ့်မယ်။ဒီ American Indian အသုံးနှုန်းသင်ခန်းစာအစီအစဉ်တွေပါ။ဒ ဒီမှာဒီတော်ရရှင်ကပဲအစီအစဉ်ကိုလိုချင်တာလေအဲ့ညာတော့ပြတ်ထပ်ပြီးရွေးချယ်လိုက်တဲ့အခါမှာအဲ့အစီအစဉ်ရဲ့ video file အသံ file နောက်ပြီးတော့အဲ့အစီအစဉ်ထဲမှာတင်ကြားထားတဲ့သင်ခန်းစာကိုစာနဲ့ရေးထားတာကိုတွေ့ရပါလိမ့်မယ်ရှင်။အဲ့ဒါဆိုအဲ့ဒါကိုကူးယူပြီးတော့ကိုယ့်ဘာကို PDF လုတ်ချင်တဲ့လုတ်ဒါမှမဟုတ် Word file ထဲမှာတင်ချင်တဲ့တင်စိုက်သလိုတင်လို့ရပါတယ်နော်။ကျွန်မဒီတော်ရရှင်ကို Messenger ကနေလှမ်းမေးထားတာမလို့ Messenger ပေါ်မှာလည်းအဲ့အဆင့်လေးတွေကိုပြန်ပြီးတော့အဆင့်လေးတွေကိုပို့ပြီးဖြည့်ချပေးလိုက်ပါမယ်နော်။ video ကိုနားဆင်အားပေးတဲ့တော်ရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်။အဖွဲ့သားများအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းပေးလာတဲ့မြင့်တန်းကိုလည်းအထူးကျေးဇူးတင်ပါတယ်။ကိုမြင့်တန်းကိုယ်တိုင်လည်းကျန်းမာရွှင်လန်းစေဖို့ပြန်ပြီးဆုတောင်းပေးကြောင်းပြောချင်ပါတယ်နော်။သူကပဲ VOY အဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးစိတ်နှလုံးအေးချမ်းကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့အခုလို VOY အဖွဲ့သားတွေအတွက်ကအားလုံးအတွက်ကဆုမွန်ကောင်းတွေတောင်းပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကြော်ကြော်ဦးဆိုတဲ့တော်ရရှင်ကတော့အားလုံးစိတ်ချမ်းမြေ့ကြပါစေနော်တဲ့ခတ်တူတူလေးပါပဲဆုတောင်းပေးလာတာပါ။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တချို့ကနားဆင်ပြီးရေးလာတဲ့တော်ရရှင်ကကျွန်တော်တင်ဆက်ပေးတဲ့ကျန်းမာရေးအစီအစဉ်တစ်ခုဖြစ်တဲ့စီဂျိုယောဂာနဲ့ပတ်သက်ပြီးတော့သိဆုံးမှုရှော့ချရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ကိုစိုးသူရဆိုတဲ့တော်ရရှင်သူမေးချင်တာကိုမေးလာပါတယ်ဒီမှာသူက
ဘယ်လိုစားတောက်မှုမျိုးနေထိုင်မှုမျိုးကစီဂျိုယောဂာဖြစ်နိုင်ခြင်းများတယ်ဆိုတဲ့အကြောင်းအများသိမြင်ကြောက်လာအောင်ရှောင်တတ်အောင်စောင့်တတ်အောင်အသိပညာပေးကြစေလိုပါတယ်
ဘလို့စားတောက်မှုမျိုးနေထိုင်မှုမျိုးကစီဂျိုယောဂါဖြစ်နိုင်ခြင်းများနိုင်နေဆိုတဲ့အကြောင်းအများသိမြင်ပြီးတော့ကြောက်လာအောင်ရှောင်တတ်လာအောင်စောင့်တတ်လာအောင်အသိပညာပေးစီလိုပါတယ်ဟုတ်ကဲ့ပါကိုစိုးသူရရေကျွန်တော်တို့ VOE ကနေပြီးတော့အပတ်စဉ်ကျမရေးနဲ့ပတ်သက်ပြီးတော့အစီအစဉ်နှစ်ခုတင်ဆက်ပေးနေပါတယ်နော်ရေဒီယိုမှာနှစ်ခုရုပ်မြင်သံကြားမှာဆိုရင်တော့အစီအစဉ်တစ်ခုပါပထမတစ်ခုကကျမရေးအစီအစဉ်ရိုးရိုးဖြစ်ပြီးနောက်တစ်ခုကလူလူနဲ့ကျမရေးအစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်နှစ်ခုစလုံးမှာကျမတို့စီဂျိုယောဂါမဖြစ်အောင်နှလုံးသွေးတို့မဖြစ်အောင်လို့ဘလို့ကြင်ကြံနေထိုင်ရမလဲဆိုတဲ့အစီအစဉ်တွေကိုမကြာခဏဒီသက်ဆိုင်ရာဆရာဝန်တွေနားလည်တက်ကြွတဲ့ဆေးပညာရှင်တွေနဲ့မေးမြန်းပြီးတော့တင်ဆက်ပေးနေပါတယ်ရှင်ကိုစိုးသူရပြန်ကြည့်ခြင်းနဲ့ဆိုရင် Facebook စာမျက်နှာမှာဒါမှမဟုတ်ကျမတို့ရဲ့ VOA မြန်မာ website မှာပြန်ပြီးတော့ share လုပ်ရပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ပထမအဦးဆုံးမတရားတဲ့တရားစီရင်ရေးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ဦးစန်းအောင်ရဲ့အစားတို့လေးကိုပြောပြပေးခြင်းပါတယ်။သူကဘယ်လိုများရေးထားပါလဲ
။မြန်မာနိုင်ငံတရားရေးလောကကြီးတစ်ခုလုံးထိတ်ဆုံးကနေအောက်ခြေအထိယိုယွင်းပျက်စီးလက်ပေးလက်ယူကျူးလွန်နေပါတယ်။1962ခုနှစ်နောက်ပိုင်းပို့ပြီးတော့သိုးသည့်ထက်ဆိုးလာခဲ့ပါတယ်။တန့်ရှင်းတဲ့တရားမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါသည
်တန့်ရှင်းမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါတယ်ဟုတ်ကဲ့ပါဒါလည်းပြည်သူတွေအားလုံးတောင်းဆိုနေတဲ့အချက်ပဲဖြစ်ပါတယ်နော်နောက်ထပ်သောရရှင်တွေကတော့ဒီမြန်မာနိုင်ငံကစီးပွားရေးအကျက်တဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေပဲဖြစ်ပါတယ်တောက်ကြဖြိုးဆိုတဲ့သောရရှင်ကလုပ်ငန်းကံကံတွေတော်တော်လေးကိုဆိုးရွားနေတဲ့အခြေအနေရောက်နေပြီလို့အခုလိုရေးလာပါတယ
်မင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြပါဘူးအခုလက်တလောအလုတ်လက်မဲ့တွေများနေကြပါတယ်အလုတ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပေမဲ့ပေးတဲ့လိုအားကတွေကနေတွက်နဲ့တွက်ကြည့်ရင်တွက်ချေမကိုက်ကြလို့ဘယ်သူမှမလုပ်ချင်ပါဘူးကျွန်တော်ကစာပုံနှိပ်တိုက်မှာလှုပ်လှုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စာအလုတ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မယ်ထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကမထိန်းနိုင်ဘူးဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိတဲ့တလောက်ရှိကြပါရဲ့မပြောင်းလဲကြတာကတော့အဝေးကိုတွားကြည့်ကြမလိုပါဘူးလက်ရှိကိုယ့်ဘဝကိုပဲကြည့်သိပါတယ်စားဝတ်နေရေးကကြက်တဲနေတယ်ဒါဟာအလုတ်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပ
ါဟုတ်ကဲ့ပါကိုတောက်ချဖြိုကမြန်မာနိုင်ငံမှာအလုံးလို့ရတာအခုတလောအတော်လေးကိုဆိုးရွားပါတယ်ဆိုပြီးရေးလာတဲ့အချိန်မှာနွဲ့နွဲ့ဆိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာညချင်မှာဘယ်တော့မြန်မာပြည်သူလူထုကိုအလုတ်တွေပေးနိုင်မလဲသိချင်ပါတယ်ဟုတ်ကဲ့အဆိုးရွားကိုသူကမေးလာတာပါလေသမားတူပါဆိုပြီးရေးလာတဲ့သောရရှင်ကိုလင်းရဲ့စာကိုလည်းဖော်ပြပေးခြင်းပါရဲ့နော်။သူကတာပေါင်းမျိုးနဲ့စစ်ပင်ကြီးကြေးရွာကပါတဲ့
။မြန်မာပြည်ကပေးစာများအစီအစဉ်မှာထည့်သွင်းပြောကြားပေးပါ။ကျွန်တော်ကလေသမားတူပါ။ကျွန်တော်ကလေသမားတစ်ယောက်ပါ။တာပေါင်းမျိုးနဲ့စစ်ပင်ကြီးရွာကပါ။လယ်မြေဝယ်ထားတာ3နှစ်တောင်ရှိပါပြီ။ပုံစံ9အလွဲပြောင်းလှုပ်လို့မရလို့ဘဏ်ကချေးငွေထုတ်လို့မရပါဘူး။အခုချိန်ထိလည်းမရသေးပါဘူး။ဥပဒေမထွက်သေးလို့တဲ့။3နှစ်တောင်စောင့်လာရတာ။ မရသေးဘူးဆိုတော့ဘယ်တော့ရမလဲနိုင်ငံတော်အကြီးအကဲများသိစေဖို့ပါအခုမှမြေရိုင်းလဲလုတ်သူတွေကဘန်မှာချင်းငွေထုတ်လို့ရတယ်လောက်ကြပါဦးအကြီးအကဲတို့ရဲ
့ဟုတ်ကဲ့ခုနှစ်ပုံစံအလွဲပြောင်းလို့မရလို့ဘန်ထုတ်လို့မရဘူးဆိုတော့ဒီမှာကျမနည်းနည်းလေးတိတ်မရှင်းတာကဒီစာချုပ်ကိုပြပြီးတော့ငွေချီးယူမှာကိုပြောတာလားဒါမှမဟုတ်ရင်လဲလဲဝယ်ထားပြီးတော့အလွဲပြောင်းလို့မရဆိုတာဒီလဲကိုတခြားသူတွေကိုရောင်းချင်လို့ဒီလိုအလွဲပြောင်းလို့မရပဲနဲ့ကိုယ့်လက်ထမှာကြာနေတယ်ဆိုတဲ့သဘောကိုပြောတာလားဆိုတာမရှင်းလဲမအောင်ဒီလုပ်ငန်းလုံးဒီလုပ်ငန်းလုပ်ကင်နေကြသူအချင်းချင်းကတော့ဒီသူတို့ပြောဆိုနေကြစကားလုံးလဲရှိမယ်ဆိုတော့သိမယ်လို့ထင်ပါတယ်နော်ကျမတို့အမေရိကန်ပြည်အစုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲတွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်။ဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုသောရရှင်နေနဲ့မျှဝေချင်ပါတယ်
။ TV Lottery လို့ခေါ်တဲ့အမေရိကန်ပြည်အစုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆန်းမဲအတွက်ရှောက်ထားနိုင်ကြပြီဖြစ်ပါတယ်။ရှောက်လာတင်ရတဲ့ tvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်လာတင်ပြီးတော့ Green Card Visa ကန်ဆယ်ပဲပေါက်ကြတဲ့သူတွေဟာအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်ပဲအတွက်လျှောက်ထားခြင်းကြတယ်ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင်
။ဒါကတော့အမေရိကန်ပြည်သားစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းနဲ့တူတယ်ဘလို့ရှောက်လွာတင်လို့ရနိုင်လဲဆိုတာကို VOA တော်ရရှင်နေနဲ့မျှဝေပေးလိုက်တာပါ။တော်ရရှင်နေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝေမျှတာကိုဒီတစ်ပတ်ဒီမှာနေရက်ပြီးတော့သိစစ်တဲ့တော်ရရှင်နေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးခြင်းပါတယ်ရှင်။ဒီတော့ရှင်နေနေနဲ့မြမပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သွားရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ခုတော့တင်းစစ်တဲ့သောရရှင်တွေကိုမြမသစင်းလေးတပုတ်နဲ့ဖြောပြပေးမှဖြစ်ပါတယ်။မျိုးကြောမြိုင်တီးဆိုထားတဲ့မင်းနာရှိရင်လေးဆိုတဲ့သချင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါတယ်။ဒီသချင်းလေးကသချင်းကောင်းလေးတပုတ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့သောရရှင်တွေလည်းပြန်နားထောင်ခြင်းပဲ။နောက်ပြီးတော့မနားထောင်ရသေးတဲ့သောရရှင်အစ်တတွေလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသချင်းလေးကိုထုတ်လွှင့်ပေးကြပါတယ်။မျိုးကြောမြိုင်တီးဆိုထားတဲ့မင်းနာရှိရင်လေးဆိုတဲ့သချင်းကိုအားလုံးနဲ့ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။
牛回到南宝马不让得卡米让瑞宝贵不是熊北不美你那是你聪明的爱美是把牙的管理一家拉巴路里梦要为我自己追一波到咖喱但亚洲里不我莫里飘散
မြောက်ချမ်းမြိုင်တည်ဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Show me baby me me na shi me chou mai doi me shi ba ya de de ja
ဒါနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာဖြစ်ပါတယ်တင်ယူနိုင်စွမ်းရှိတဲ့တုပညာရေးနှီးပညာသုံးဆက်ရုပ်တစ်ခုကိုဗြိတိန်ပါလီမန်ကော်မတီတစ်ခုမှကြားနာဝယ်လုပ်ခဲ့ပါတယ်ဂျာမနီနိုင်ငံအနောက်ပိုင်းကိုလုံးမြို့မှာရွှေဖြုံသီးတွေကိုထူထွင်းပြီးလှုပ်ထားတဲ့လှေစီးပြန်ပွဲကျင်းပပါတယ်မအီတန်စင်နဲ့ကိုငိမ့်ညံ့တို့ကတင်ပြမှာပါ
တင်ယူနိုင်စွမ်းရှိတဲ့တုပညာရေး Artificial Intelligence AI နည်းပညာသုံးဆယ်ရုပ်တရုပ်ကိုဗြိတိန်နိုင်ငံလန်ဒန်မြို့ဗြိတိရှားပါလီမန်ကော်မတီတစ်ခုမှကြားနာမေးမြန်းခဲ့ပါတယ်။စတုထမြောက်စက်မှုဒေါ်လာရေးနဲ့ပတ်သက်ပြီးတော့နည်းပညာဖန်တီးစမ်းသပ်မှုရဲ့တန်မိုးနဲ့စာသင်ခန်းထဲမှာဆက်ရုပ်အသုံးပြုဖို့ကိစ္စတွေကိုဆက်ရုပ်တီထွင်တဲ့ကျောင်းသားတွေနဲ့အတူဆွေးနွေးမေးမြန်းတာပါ။ Pepper လို့အနာမည်ပေးထားတဲ့ဒီဆက်ရုပ်ဟာတက်ကြီးရွယ်အိုတွေကိုပြုစုဆောင်ရှောက်ဖို့တီထွင်ထားတာဖြစ်ပြီးတော့ကလေးတွေကိုစာသင်ကြားပေးဖို့လည်းပြုပြင်ဖန်တီးထားပါတယ်။နိုင်ငံတကာစီမံကိန်းဖြစ်တဲ့ CARES စီမံကိန်းရဲ့အစိတ်အပိုင်းလေးဖြစ်ပြီးတော့ Britain Middlesex တက္ကသိုလ် EU နဲ့ဂျပန်အဖွဲ့အစည်းတွေပူးပေါင်းဖန်တီးတဲ့လူတူဆက်ရုပ်ဖြစ်ပါတယ်။သူတို့အင်တာနက်ဆိုင်မျက်နှာမှာတော့ဒီဆက်ရုပ်ဟာသူတို့ပြည်သူဆောင်ရှောက်ရတဲ့လူရဲ့ရင်ကျေးမှုနဲ့အမူအရာပုံမှန်လိုက်ပြီးတော့ပြောင်းလဲပြည်သူဆောင်ရှောက်နိုင်ဖို့ဒီဇိုင်းဖန်တီးထားတယ်ဆိုပြီးရေးသားထားရပါရှင
်။ဂျမနီနိုင်ငံအနောက်ပိုင်းကလုံးမြုံနာမှာရွှေဖြုံသီးကြီးတွေထွင်းပြီးလေလုံးစီပြိုင်ပွဲချင်းပခဲ့ပါတယ်။နှစ်စဉ်ချင်းပတဲ့ဒီပွဲမှာလူတကိုယ်စားဆက်နိုင်တဲ့ရွှေဖြုံသီးကြီးတွေကိုစီးပြီးတော့လိုမဒေတာကရေကန်ကြီးမှာ115ပေအကွာအဝေးကိုပြိုင်ကြရတာပါ။အခုလိုလေအဖြစ်လှော်နိုင်မှုအတွက်ရွှေဖြုံသီးကြီးတွေကိုတီးတန့်စိုက်ကြတာဖြစ်ပြီးတော့အနည်းဆုံးတစ်လုံးကိုပေါင်950အလေးချိန်ရှိတာဖြစ်ပါတယ်။ဒါမှသာလှေမှောက်မဲ့အန်ဒီယေကိုရော့ပါးစေမှာဖြစ်ပြီးတော့အလေးချိန်ပိုများတဲ့သူဆိုရင်တော့ရွှေဖြုံသီးကြီးကြီးလိုအပ်မှာပါ။လေကိုဆန်ပြီးလှော်ရတာမလွယ်ပေမဲ့ရေလန်းတဲ့ရင်တော့အဆင်ပြေပါတယ်လို့ပါဝင်ခဲ့သူတဦးကပြောပါတယ်။ပြိုင်ပွဲဝင်ပုံစံ6မျိုးပါဝင်ပြီးတော့အမြန်ဆုံးပန်းဝင်တဲ့သူကိုဒေါ်လာ230ချီးမြှင့်တာပ
ါ။ဒီနိုင်ငံအန်ဒီဆောင်မန်းဘော်ကလူသူအယောက်ပေါက်ဝေးတဲ့မြို့လေးတစ်ခုမှာမြို့တော်ဝင်ရွေးချယ်ပွဲမှာတော့ခေါင်းပန်းလှမ်းပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်။
သူတို့နှစ်ယောက်ရရှိတဲ့မဲရီအတွက်တွေတူညီနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းအမျိုးသားရွေးကောက်ပွဲကြီးလူကြီးတွေကကြေညာလိုက်ပါတယ်။တောင်ပိုင်းအင်ကာဒေသမှာတည်ရှိတဲ့ Tipilo မြို့ကလေးရဲ့မြို့တော်ဝန်အဖြစ် Popular Acting Party ကအလေလက်သမား Wilbert Estrada ကကံကောင်းပြီးတော့မြို့တော်ဝန်ဖြစ်သွားတာပါ။သူရဲ့ရှင်ပြိုင်ဘက် Harvey Glegos ဟာ Regional Movement Works for Modernity ပါတီကဖြစ်ပြီးတော့သူတို့ညီကိုဝန်ခွဲတော်ဆက်သူလည်းဖြစ်ပါတယ်။လူဦးရေ348ယောက်မဲပေးဖို့စီရင်သွင်းထားတဲ့မြို့ကလေးမှာသူတို့ညီကိုနှစ်ယောက်ကတယောက်ကိုတယောက်နာမည်စီနဲ့တရေကျနေတဲ့အတွက်အခုလိုခေါင်းပန်းလှန်ပြီးတော့မြို့တော်ဝန်ယူခဲ့ကြလည်းဖြစ်ပါတယ်ရှင်။
ဘာလို့လောထူးခြားဆံများသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါလာမယ့်အင်္ဂါညဗီဒီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုအသိပေးချင်ပါတယ
်သရရှိမှန်ခင်ဗျာအရပ်ဖတ်လူမှုအဖွဲ့ကြီးတွေလူလူအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်မှရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြန်မြန်လူတွေတို့ရရှိနေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်တို့ရရှိနေကိုကြိုဆိုပါရခင်ဗျ။
အမေအင်္ဂါညဗီဒီယိုရဲ့ဒိုင်းလီလိုင်းစီစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမနေ့ပြန်မနေ့ဗီဒီယိုကထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနူမီတာ30 48 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာဗီဒီယိုကတင်ဆက်ပြီးသမျှသတင်းအစီအစဉ်တွေရုပ်သံအစီအစဉ်တွေကိုတော့ burmese.voanews.com internet စာမျက်နှာမှာကြည့်ရှုနိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါ။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းမှာဆော်ဒီသတင်းထောက်ဂျမဲကာချိုကီတည်ဆုံခရမှုအပေါ်ဆော်ဒီအာရေဗျရဲ့ရှင်းလင်းချက်ကိုအမေရိကန်သမ္မတကထိုးနှက်ပြောဆိုလိုက်ပါတယ်။လိမ့်လည်လှည့်ပြားခဲ့တယ်ဆိုတာရှင်းပါတယ်လို့သမ္မတထရန့်ကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျနိုင်ငံဟာအမေရိကန်ရဲ့ဆဲဆွနစ်နဲ့ချီတီးရှိလာတဲ့မဟာမိတ်ဖြစ်ပါတယ်လို့အမေရိကန်သမ္မတထရန့်ကမနေ့စနေနေ့နှောင်းပိုင်းမှာဝါရှင်တန်ပို့သတင်းစာကိုပြောဆိုသွားပါတယ်။တာလဖြင့်နျူကလ িয়ার လက်နက်သဘောတူစာချုပ်ကိုရုရှားဘက်ကချိုးဖောက်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဒီသဘောတူစာချုပ်ကနေနှုတ်ထွက်ဖို့လုပ်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့မှာပြောပါတယ်။ဒါပေမဲ့ရုရှားကဘလို့ချိုးဖောက်ခဲ့တယ်လဲဆိုတာကိုတော့သူကအသေးစိတ်မပြောပါဘူး။ရုရှားအစိုးရဘက်ကတော့ဒီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တာဟာအန္တရာယ်ရှိတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဒီကနေ့မှာတုံ့ပြန်ပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်စနေနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲမပေးလိုက်ရသူတွေမဲပေးခွင့်ရဖို့ဒီကနေ့တင်းင်းကနေနေ့မှာဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ကျင်းပပါတယ်။မနစ်စနေနေ့ကတော့လူပေါင်း3သန်းမဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဂွာတီမာလာနဲ့မက္ဆီကိုနိုင်ငံနယ်စပ်ကတ္တရာမှာပိတ်မိနေတဲ့ရွှေပြောင်းအခြေချသူတို့ဟာမနစ်စနေနေ့ကတော့မက္ဆီကိုနိုင်ငံထဲကိုရေကူးပြီးတော့ဝင်ရောက်ခဲ့ကြပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ VOA မေအီကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီဆင်နိုင်အထိလိုင်းနူမီတာ25 32 51တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှင်နေအားလုံးဘေးပြာဝေးကွာပြီးပျော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.